ဒီနေ့သာသနာတော်နှစ်2558ခုကောဇာတကြီး1386ခုဝါကောင်လပီကျော်10ရက်နေ့မင်္ဂလာရှိတဲ့တနခင်းခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့လက်ကူးမြို့နယ်ကျွန်းကလေးကြီးရွာတစ္ဆာရွှေစီကျောင်းတိုက်တွင်းမှာတိမ်များဆောက်လုပ်ပြီးတော့လူတန်းကြတဲ့တကာကြီးဥတန်ဝဲတကမာကြီးတော်စောတင်သာသမီမြေမြေတစုဒီဝိသားစုတော်ကနေပြီးတော့တစ္ဆာရွှေစီကျောင်းလိုက်တွင်မှာဦးဇင်းတို့ရဟန်းတော်များကဏ္ဍီကံငယ်ဆောင်ရွက်ကြတဲ့ကံမှာအသုံးပြုနိုင်ဖို့ဆိုပြီးတော့တိမ်များသမုတ်တီကစံပြီးတော့ကုန်ကြတဲ့ဇေယိအလုံးပြီးတော့တိမ်အဆောက်အဦအလုံးကိုဒါလှူဒါန်းကြအဲ့တော့ဦးဇင်းတို့ဒီတိမ်ရေစက်ချဝဲမှာမိမိတို့ပြုလုပ်လိုက်ရတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဝမ်းသာမှုဝမ်းမြောက်မှုချီးမွမ်းမှုဆိုတာဖြစ်အောင်လူကံပုဂ္ဂိုလ်တွေကပြောပြရမယ့်တာဝန်တရားရှိတယ်။အဲဒါကြောင့်မလို့ဒီကနေ့တင်လို့ရတဲ့အလှူဒကာလူမာများရောပြီးကနေဝိုင်းပြီးတော့တရားနာကြတဲ့တင်ဒကာဒကမတွေရဲ့ဆွေမျိုးတွေမိတ်ဆွေတွေအလုံးဝိုင်းပြီးတော့ဝမ်းမြောက်မှုပေါ်သာဓုခွန်နိုင်မှုစိတ်ထဲမှာဝမ်းမြောက်တဲ့စိတ်ချီးမွမ်းတဲ့စိတ်ဖြစ်ပြီးတော့ကုသိုလ်ကောင်းမှုများဖြစ်စေဖို့ကြည့်ရပြီးတော့အနုမောဒနာတရားစကားဦးဇင်းတို့ပြောပါမယ်နော်အနုမောဒနာတရားစကားဆိုတာကိုပြုထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဝမ်းသာမှုဝမ်းမြောက်မှုဖြစ်အောင်ပြောပြတဲ့စကားကိုဒါအနုမောဒနာတရားစကားလို့ဆိုတာပါဆွမ်းလူတယ်ဆိုရင်လည်းပဲဆွမ်းလူရတဲ့ကောင်းကျိုးချမ်းသာဘလို့ရနိုင်တယ်ဆိုတာကိုပြောပြရတယ်သင်္ကန်းလူတယ်ဆိုရင်လည်းပဲသင်္ကန်းနဲ့ပတ်သက်တဲ့အကျိုးကျေးဇူးပေါ့ကိုသိမ့်လူတယ်ဆိုတော့သိမ့်နဲ့ပတ်သက်တဲ့အကျိုးကျေးဇူးပေါ့ဟုတ်လားဒီနေရာမှာဦးဇင်းတို့တိမ်နဲ့ပတ်သက်ပြီးတော့ပြုလုပ်လူတိုင်းရလို့ရရှိနိုင်တဲ့အကျိုးကျေးဇူးကတော့သူတစ်ပြင်တန်ဃာတော်ရှင်မြတ်များချမ်းသာမှုရှိအောင်လုပ်ပေးတဲ့အတွက်ကြောင့်မိမိတို့လည်းပဲလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာဒုက္ခကိုရရှိစေနိုင်တယ်ဆိုတဲ့အချက်တန်ဃာတော်ရှင်မြတ်တွေဘလို့ချမ်းသာသွားလဲဒီတိမ်ကြောင့်မလို့ဘလို့ချမ်းသာသွားလဲဆိုပြီးကျွန်တော်တိမ်ဆိုတာဒီမှာအပိုင်းအချားလို့အဓိပ္ပာယ်ရတယ်နော်အပိုင်းအချားဆိုတာကရဟန်းတော်တွေကံကြီးကံငယ်နော်ဒါကံကြီးကံငယ်ဆိုတာကိုဟောစာလူငယ်တွေကနားလည်ဖို့မလွယ်ကံဆိုတာအမှုကိစ္စအလုပ်ပါပဲရဟန်းအနေနဲ့ပတ်သက်တဲ့အလုပ်လုပ်ဖို့အတွက်ဟောတိမ်ဆိုတာလိုအပ်တယ်ပိုင်းခြားထားတဲ့မြေလေးပေါ့နော်ဒီထဲမှာသူကတတ်တမတ်မှလုပ်ရပြီးလို့ဆိုကြပါစို့ရဟန်းခံမယ်ဆိုလို့ရှိရင်တိမ်ထဲမှာပဲဒီအမှုကိစ္စကိုဆောင်ရွက်လို့ရတယ်ဒီအလုပ်ကိုပဲဒါကံလို့ဆိုတာ။အဲ့ဒါကိုကံကြီးကံငယ်ဆောင်တယ်။ကံကြီးကံငယ်ဆောင်တယ်ဆိုတာကအလုပ်ကြီးအလုပ်ငယ်လုပ်တဲ့အခါမှာအသုံးပြုဖို့ပိန်ဆိုတာလိုအပ်တယ်။ဒါကတော့ဦးဇင်းတို့မြတ်စွာဘုရားပြည့်ညတ်တော်မူခဲ့တဲ့ဝိနည်းစည်းကမ်းအရာပေါ့နော်။မြတ်စွာဘုရားလက်ထက်ကတော့ရာဇဂျုံမျိုးကြီးတစ်ခုလုံးကိုတိမ်သမုတ်ထားတယ်လို့ဆို။ဒါကြောင့်အဲ့ဒီရာဇဂျုံမျိုးထဲမှာရဟန်းတော်တွေကဟိုကံကြီးကံငယ်ဆောင်လို့ရတယ်။အဲ့လိုတိမ်တစ်ခုအတွင်းမှာသူကကံကြီးကံငယ်ဆောင်မယ်ဆိုလို့ရှိရင်ဒီတိမ်ထဲမှာရှိတဲ့တန်ဃာတော်တွေဟာ2000တော်အတွင်းမှာနီးနီးဆက်ဆက်ရှိရ။အဲ့ဒါမှသူကကိုရောစေရောညီညွတ်ပါတယ်။ဒီအမှုကိစ္စကိုသဘောတူပါတယ်ဆိုတဲ့အတိတ်ပဲတည်ရောက်တယ်။အဲ့ဒါဦးဇင်းတို့အခုကတကယ်လို့တိမ်ကြီးကိုအဲ့လိုအကြီးကြီးလှုပ်ထားတယ်ဆိုရင်တန်ဃာတွေစုဖို့အတွက်အရင်အခက်ခဲရှိသွားတယ်။တော့ကောကတိမ်လေးတည်တည်လေးသမုတ်ထားလိုက်တယ်။ဒါလေးကိုတိမ်ကြီးလို့တတ်တမတ်မတ်နော်မြတ်စွာဘုရားရဲ့ဥပဒေနဲ့အညီဆောင်ရွက်ထားလိုက်တယ်ဆိုရင်ဒီထဲမှာကံကြီးကံငယ်ဆောင်တဲ့အခါမှာတန်ဃာတော်တွေကဒီထဲမှာရှိတဲ့တန်ဃာတော်တွေက2000တော်အတွင်းမှာနေလိုက်ရင်ဒါပြီးသွားပြီ။ဟိုတွေကတန်ဃာတွေဒီထဲမှာဟောခေါ်စရာမလိုဘူးသူတို့ကိုသူတို့မပါတယ်ဖြစ်သွားပြီပေါ့။ဒါကြောင့်ကံကြီးကံငယ်ဆောင်လို့ရှိရင်ဒါလေးတွေကိုလာပြီးတော့ဆောင်တဲ့အခါမှာအရန်လွယ်ကူသွားတယ်ပေါ့။သဘောပေါက်လားမသိဘူးဦးလင်းပြောတာ။ဒီပြင်းတို့ကထိန်ခင်းမယ်ဆိုလို့ရှိရင်လည်းပဲတိမ်ထဲမှာဒီကထိန်သင်္ကန်းကိုဒီတန်ဃာတော်ကိုပေးပါတယ်။အလုံးသဘောတူကြပါရဲ့လားလို့တန်ဃာတော်အချင်းချင်းဒါဆောင်ရွက်ရတဲ့ကိစ္စဟုတ်လားတကယ်လို့တိမ်ဆိုတာမရှိဘူးဆိုလို့ရှိရင်အဲ့ဒါလုံးလို့မရတန်ဃာတွေစုစည်းဖို့ပဲဖြစ်သွားတယ်လို့ခက်သွားတယ်အဲ့တော့ဒီအဆောက်အဦတည်တည်လေးဆိုတော့စုစည်းဖို့အရန်လွယ်သွားတယ်သဘောပေါက်လားဦးဇင်းပြောတာပေါ့ဟေးဒါကတော့နားလေယုံလေးတိမ်ရဲ့သဘောတဘာဝကိုရှင်းလင်းပြောပြတာပေါ့ဟုတ်လားဦးဇင်းတို့အရန်ခံတဲ့ကိစ္စတွေကတိခင်းတဲ့ကိစ္စတွေတခြားတခြားကံကြီးကံငယ်ကိစ္စတွေလည်းရှိပါသေးတယ်ထပ်ပါတော့အသုံးများတာကတော့ရဟန်းခံမယ်ကတိန်ခင်းမယ်ဆိုတာကတော့အသုံးများတယ်ပေါ့နော်တကယ်လို့ဦးဇင်းဒီအကြောင်းမှသိမရှိဘူးဆိုလို့ရှိရင် ရဟန်းခံခြင်းမျိုးဆိုရင်ဦးဇင်းကတင်ရှိတဲ့အကြောင်းကိုတွားရတော့မယ်အဲ့ဒါဆိုလို့ရှိရင်ဒါထိုက်တဲ့ပင်မမှုဖြစ်တယ်ပေါ့နော်ခုတင်ရှိသွားပြီဆိုရင်တွားစရာမလိုတော့ဘူးဟုတ်ကရင်ခင်းမယ်ဆိုလို့ရှိရင်လည်းပဲဒါဦးဇင်းဘယ်မှတွားစရာမလိုဒီတင်လေးထဲမှာဒါတန်ခါလေးစုစည်းပြီးတော့ဒီเจ้าမှာရှိတဲ့တန်ခါလေးစုစည်းပြီးတော့ဆောင်ရွက်လိုက်ရုံပဲဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့တင်ဆိုတာเจ้าเจ้าရဲ့အထွတ်အမြတ်နေနဲ့လူတွေကအမောမြတ်ထားပြီးတော့လူလဲလူကြတယ်လူကျင်တဲ့စိတ်လည်းရှိကြပါလေကျောင်းစာတီဗီဆိုလို့ရှိရင်တော့တင်လူရင်းလူတွေကတော့တော်တော်များတယ်လို့ဆိုရမယ်နော်အဲ့တော့ဒါပါတော့အဲ့တော့တင်နဲ့ပတ်သက်ပြီးတော့အကျဉ်းမြန်အဖြစ်ဒီလောက်ပဲဦးရင်တို့ပြောခြင်းတယ်နော်တင်ဆိုတာအပိုင်းအချာလို့အဓိပ္ပာယ်ရတယ်ဒါလေးကိုတတ်တတ်မှတ်မှတ်ပိုင်းခြားထားတဲ့နေမြေလေးတစ်ခုနော်ဒီထဲမှာကံကြီးကံငယ်ဆောင်ဖို့အတွက်လွယ်ကူအောင်အဲ့ဒါဆောင်ရွက်ထားတဲ့ဟိုနေရာလေးတစ်ခုလို့ဆိုကြပါစို့အဆောက်အဦဆိုတာကတော့တူပါဒီထဲမှာမိုးလုံလေးလုံးဖြစ်ဖို့အတွက်စောက်ပေးရတာပါအဓိကကတော့ဒီမြေကြီးပေါ်မှာအစားဆုံးကတိမ်နှုတ်တိမ်သမုတ်ဆိုတာဒါကကြီးတွေသူတို့သိပါတယ်နော်မြို့တွေကတန်ခါတော်တွေလမ်းပြီးတော့ဆောင်ရွက်ပေးသွားကြတယ်ဟုတ်လားအဲ့တော့ဦးရှင်တို့ဒီကနေ့ဒကာကြီးတို့မကြီးများတိမ်ကိုဆောက်လုပ်လူဒန်းပြီးတော့ဒါရေသက်တုံချနော်ရေသက်ချလူဒန်းအမြတမ်းပေးဝေးအလုံးတာအောင်ပွဲအနေနဲ့ဆောင်ရွက်ကြတယ်အဲ့တော့ဦးရှင်တို့လူမောနာစကားအနေနဲ့တော့ဒီလောက်ပဲဆက်ပြီးတော့ပြောချင်တဲ့စကားကကျမ်းနေတယ်အဲ့ဒါကဘာလို့ဆိုတော့တိန်တကာလုံးမများရောတရားနာကြတဲ့တကာလုံးမများရောအားလုံးအတွက်တော့တရားလက်ဆောင်လေးပေါ့လေအဲ့ဒါလေးဥစဉ်ကပြောခြင်းနော်ဒါလေးကအလွန်အသုံးတည့်မယ်လို့ဥစဉ်ထင်တယ်အဲ့ဒါလေးကိုဥစဉ်တို့မိနစ်20လောက်နာယူရအောင်နော်ဥစဉ်တို့အင်္ဂုတ္တပါဠိတော်မှာအာရခသုတ်တန်ဆိုတာရှိတယ်အဲ့ဒီသုတ်တန်လေးကိုဥစဉ်ကပြောခြင်းနော်အဲ့ဒီတုတ်တန်လေးကိုသဘောကျလုံးလုံးဟိုခက်ငယ်ငယ်လေးကစားပြီးတော့ဥရင်အဲ့ဒါလေးကိုရအောင်လုပ်ထားတယ်နှုတ်ထဲမှာအဲ့ဒါလေးစွဲနေတယ်အဲ့ဒီတုတ်တန်လေးကိုကြောပြခြင်းအာရခတုတ်တန်နဲ့အာရခဆိုတော့သူကအဆောင်လျှောက်လို့အဓိပ္ပာယ်ရတယ်မြတ်စွာဘုရားကဘလုံးဒီတိုင်းချီပြီးတော့ဟောလိုက်လဲဆိုတော့စတုတ္ထဘိကဝေဌာနေသူအတ္တရူပေနအပ္ပမာရောတတိစေတသောအာရခောကရဏီယောတဲ့မိမိရဲ့ကိုကျိုးစည်းဝါးကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်ဟာအပမာဒလို့အမည်ရတဲ့တတိနဲ့ကိုယ့်ရဲ့စိတ်ကိုကာကွယ်ဆောင်ရှောက်မှုပြုရမယ်။နော်တယ်လီဖုန်းလေးတွေကိုပါဝါပါပိတ်ထားတယ်နော်ဖုန်းလာလို့ရင်ဒီထဲကိုအတန်ချက်ဆက်ထဲကိုဝင်။အဲ့တော့အတန်နဲ့မကဘူးပါဝါပါပိတ်ထားမှအဆင်ပြေ။အလိုက်မှုလေးလုံးထားတယ်။အဲ့တော့ဦးဇင်းတို့တရားပြန်ပြီးတော့နားမယ်နော်။စတုတ္ထဘိက္ခဝေဌာနေသူအတ္တရူပေနအပ္ပမာဒောတတိစေတသောအာရခောကရဏီယောတဲ့ကိုကျိုးစည်းဝါးကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်ဟာအရာဌာန၄မျိုးမှာမိမိရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်တဲ့စိတ်ဝင်စားစရာကောင်းတယ်လို့ထင်တယ်ဘယ်ချက်ကစိတ်ဝင်စားစရာကောင်းတော့ဆိုကိုကျိုးစည်းဝါးကိုအလိုရှိသောပုဂ္ဂိုလ်တည်းဆိုတဲ့စကားလုံးလေးလူဟာကိုယ့်ရဲ့ကိုကျိုးစည်းဝါးကိုအလိုရှိတယ်ဆိုလို့ရှိရင်တဲ့ကိုယ့်ရဲ့စိတ်ကိုတတိနဲ့ဆောင်ရှောက်ရမယ်တဲ့ဆောင်ရှောက်ရမယ့်အရာဌာနက၄မျိုးတဲ့ဟုတ်လားအင်းပထမဆောင်ရှောက်ရမယ့်အရာဌာနကဘာလဲဆိုတော့မာမေရဇနိယေတုတမေတုစိတ်တံရစ္စည်းတိအတ္တရူပေနအပ္ပမတော်တတိစေတသောအာရခောကရဏီယောတဲ့အဓိပ္ပာယ်အချက်မြင့်လေးပဲပြောမယ်နော်ရဇနိယေတုတမေမောဘွယ်ကောင်းဝန်သောဓမ္မေတုဣခာယောတို့၌မေငါဤစိတ်တံစိတ်တိမာရစ္စည်းမတက်မဲ့ပါစေတည်းဣတိဤသို့အတ္တရူပေနကိုကျိုးစည်းဝါးကိုလူရှိသောပုဂ္ဂိုလ်သည်အပ္ပမာရောအပ္ပမာရအမြင်ရသောတတိတတိတိဟုသောစေတသောစိတ်ဤအာရခောအဆောင်လျှောက်ကိုကရဏီယောပြုတင်ကုန်၏အဓိပ္ပာယ်ကတက်မဲ့မောဘွယ်ရာအာယုန်နေနဲ့တွေ့လာရင်ငါရဲ့စိတ်ထဲမှာတက်မဲ့မောတဲ့သဘောတွေမဖြစ်ပါစေတည်းလို့ကြံစည်စဉ်းစားပြီးတော့ဒီစိတ်ကလေးကိုတတိနဲ့လောဘမဖြစ်အောင်ဆောင်ရှောက်ရမယ်အလွန်ရှင်းလဲပါလေဒေသနာတော်ကဟုတ်လားလူချင်းစရာအာယုန်နေနဲ့တွေ့လာရင်လူကျင်တဲ့စိတ်တွေမဖြစ်ပါစေနဲ့လို့စဉ်းစားပြီးတော့ကိုယ့်ရဲ့စိတ်ကိုဘာနဲ့ဆောင်ရှောက်အောင်တတိနဲ့ဆောင်ရှောက်အောင်မေးတဲ့တတိကသူကအဓိကကြားတဲ့တရားပါပဲဟုတ်လား။ဘာကြောင့်မြတ်စွာဘုရားကလောဘမဖြစ်အောင်တတိနဲ့ဆောင်ရမယ်လို့ပြောတာတော့လောဘဖြစ်လာရင်အများကြီးကြိုးမဲနိုင်တာပဲ။လောဘဆိုတာမျက်နှာချင်းငယ်မရွေးဘူး။ဘုံကြီးသောလူရောမရွေးဘူး။ဘယ်လိုလူမျိုးရဲ့တဏ္ဍာမှာပဲဖြစ်ဖြစ်လောဘဖြစ်လာရင်တော့လောဘကသူ့ရဲ့အစွမ်းတတ္တိကိုပြမှာပဲ။သူ့ရဲ့အစွမ်းတတ္တိကဘာလဲဆိုတော့အချင်းချုပ်ပြောရရင်တော့အကျိုးမဲခြင်းပဲ။ကျွန်တော်ဤဘုဒ္ဓဘာတိတော်မှာလောဘရဲ့အဖြစ်တွေကိုပြောထားတာရှိတယ်။အာဂိဏအပိဘုတောပရိယာဒိဏစိတ်တောအဋ္ဌပြဘာရာယပိစေတိတိပရပြဘာရာယပိစေတိတိဥပယတပြဘာရာယပိစေတိတိစေတတိကပိဒုက္ခဒေါမနတံပိတံဝေတိ ဒီဘက်ကဘာပြောလို့ဆိုတော့လောဘလွှမ်းလာလို့ရှိရင်အတ္တပြပါရယပိစီတိတိကိုယ့်ကိုယ်ကိုဆင်းရဲဖို့အတွက်ကြံစည်စူးစမ်းအထောက်လာတယ်။အံဩစရာပါပဲ။လူဆိုတာကိုယ့်ကိုယ်ကိုအလွန်ချစ်ပါလေအလွန်ကောင်းစီခြင်းပါလေ။သို့သောလောဘလွှမ်းလာပြီဆိုရင်တော့ကိုယ့်ကိုယ်ကိုဆင်းရဲဖို့အတွက်ကြံစည်စူးစမ်းအထောက်လာတယ်တဲ့။ gain ဒါနားလည်ဖို့လိုရယ်နော်။ပရပြပါရယပိစီတိတိသူတစ်ပါးဆင်းရဲဖို့အတွက်ကြံစည်စူးစမ်းအထောက်လာတယ်တဲ့။စေတသိက်ကံပြီးစိတ်၌လည်းဒုက္ခဒေါမနတအခံရခဲ့တဲ့ဒုက္ခဒေါမနတဝေဒနာကိုပဋိသင်ဝေဒီတိခံစားသွားရစီတယ်။လောဘဖြစ်လာရင်စိတ်ထဲမှာနေရာခက်သွားတယ်လို့ပြောတာမှာပဲ။ဒါကသတိရှိလို့စိတ်ရဲ့အကြောင်းကိုစိတ်ဝင်စားလို့စိတ်တဏှုပဒနာကမ္မထာတွေပါလေစီးပြန်ပူးမယ်ဆိုရင်ပူးပြီးတော့နားလည်နိုင်တာပေါ့နော်။လောဘဖြစ်လို့ရှိရင်ကိုယ်ဆင်းရဲဖို့အတွက်သူတစ်ပါးဆင်းရဲဖို့အတွက်ကြံစည်စဉ်းစားအထုတ်လာတယ်စိတ်ထဲမှာလည်းပဲခံရခဲ့တဲ့ဒုက္ခဒေါမနတတွေကိုခံစားရတယ်တဲ့။ဒါတစ်ချက်။နောက်ဝါစက်ပြောတော့ဆိုတော့နာဂိနာဘိဗုဒ္ဓပရိယာရိနစိတောကာယေနဒုသိတံစေတိဝါစယဒုသိတံစေတိမနတဒုသိတံစေတိတဲ့။လောဘဖြစ်လာရင်လောဘကြီးလာရင်လောဘလွှမ်းလာရင်ကာယဒုသိတံဝစီဒုသိတံမနောဒုသိတံဆိုတဲ့မကောင်းတဲ့အလုပ်မကောင်းတဲ့အပြုံမကောင်းတဲ့အတွေးတွေကိုလုပ်တတ်တယ်ပြောတတ်တယ်တွေးတတ်တယ်တဲ့။ဒါလည်းကြောက်စရာပါပဲ။ဟုတ်လား။ဒီနောက်တစ်ချက်ပါပြောတော့နောက်တစ်ချက်ကလည်းစိတ်ဝင်စားတဲ့အကောင်းနဲ့။ရာဂိနာဘိဝုဒ္ဓပရိယာရိနာစိတ်တော်အဋ္ဌဌံပိယထာဝတ္တနပ္ပဇာနာတိပရဋ္ဌံပိယထာဝတ္တနပ္ပဇာနာတိလောဘလွှမ်းလာရင်ကိုယ့်ရဲ့အကျိုးစီးပွားကိုမှန်မှန်ကန်ကန်မသိနိုင်ဘူးလေ။သူတော်ရဲ့အကျိုးစီးပွားကိုလည်းမှန်မှန်ကန်ကန်မသိနိုင်ဘူးလေ။အဲ့လိုမြတ်စွာဘုရားကစာပေကလေးသုံးပိုက်အသုံးပြုပြီးတော့လောဘရဲ့အဖြစ်ကိုပြောသွားတာနော်။ဒါကြောင့်ဘိသဘောတော်တို့လောဘဖြစ်စရာအာယုန်နဲ့တွေ့လာပြီဆိုလို့ရှိရင်လောဘမဖြစ်အောင်ဒီစိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်။အဲ့တော့ကိုကျိုးစည်းဝါကိုလိုရှိတဲ့ပုဂ္ဂိုလ်ဟာစိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်အရာဌာန၄မျိုးမှာ။အဲ့ဒီအရာဌာန၄မျိုးတွေကခုတစ်မျိုးပြီးသွားပြီ။နော်။လောဘဖြစ်စရာကျုံလာရင်လောဘမဖြစ်အောင်တတိနဲ့စိတ်ကိုဆောင်ရှောက်ရမယ်။နောက်ဒုတိယကာကွယ်ဆောင်ရှောက်ရမယ်ချက်ကဘာလဲဆိုတော့မာမေဒောတိယေတုဓမ္မေတုစိတ်တံဒုတိတိအတ္တရူပေနအပမရောတိစိတ္တသောအရခောကရဏီယောတဲ့ဒောသဖြစ်ပေါ်ရာအာယုံကျုံးလာပြီဆိုရင်ဒောသမဖြစ်အောင်ဒီစိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်တဲ့ဒီချက်လေးကိုတော့ဦးဇင်းကဥစားပြီးတော့ပြောခြင်းနော်ဒောသဖြစ်စရာကျုံးလာရင်ဒောသမဖြစ်အောင်တတိနဲ့ဆောင်ရှောက်ရမယ်တဲ့ဒောသဖြစ်စရာအာယုံဆိုတာကတော့မကြုံမဲနေမှာမဟုတ်ဘဝမှာစိတ်တိုင်းမကြစေရစိတ်တူစေရအာယုန်တွေကတော့ရှောင်လို့မရနော်ဒီနာမတွေ့ရင်ဟိုနာတွေ့မယ်ဒီချင်းတွေ့ရင်ဟိုချင်းတွေ့မယ်ဒီလူနဲ့မတွေ့ရင်ဟိုလူနဲ့တွေ့မယ်ဘယ်မှမရှောင်ပြေးလို့မရနိုင်ဘူးအဲ့လိုဒေါသဖြစ်စေအာယုန်ကျုံးလာရင်လူတွေတော်တော်များများစဉ်းစားကြတာကကိုကိုကိုဒေါသမဖြစ်အောင်ထိမ့်မယ်ဆိုတာမျိုးမတွေးမိဘူးဒီဒေါသဖြစ်စေကိစ္စကြီးကဘာကိစ္စနဲ့ငါနဲ့လာတွေ့နေရတာတော့လို့အဲ့ဒါကိုဖယ်ပြစ်ဖို့ပဲလူတွေကစဉ်းစားကြတယ်တော်ပေါက်လာဗျာ။နောက်စိတ်တူစရာတွေ့လာပြီဆိုရင်စိတ်မတူအောင်ထိန်းဖို့အရင်စဉ်းစားကြတာ။ဒီစိတ်တူစရာကိစ္စကိုကိုယ်နဲ့ဝေးသွားအောင်ဖယ်ပြစ်ဖို့ပဲအရင်စဉ်းစားကြတာ။ဖယ်ပြစ်ဖို့ပဲအရင်စဉ်းစားတာ။အဲ့ဒါကမှန်ကန်တဲ့နည်းလမ်းမဟုတ်ဘူး။ဖြစ်လည်းမဖြစ်နိုင်ဘူး။နောက်တော့ဖြစ်စရာအာယုံဆိုတာအခုပဲလိုက်ရင်လည်းတော်ကြာရောက်လာမှာပဲ။သူကတော့တွေ့မှာပဲ။တစ်ချိန်မဟုတ်တစ်ချိန်တနည်းရမဟုတ်တနည်းရတွေ့မှာ။ဒါကြောင့်ဒေါသဖြစ်ပေါ်ရအာယုံနဲ့ကြုံလာရင်ဒေါသမဖြစ်အောင်ဒိန်တင်ရမယ်တဲ့။ဒီဒေါသကပိုပြီးတော့အကျိုးမဲ့တာမှထင်ရှားတယ်ပေါ့။ဟုတ်သူကတော့တကယ်စိတ်ကိုပူလောင်ယုံတက်တက်ပါပဲအလွန်အကျိုးမဲ့ပါလေ။စဉ်းစားကြည့်မိတယ်။စိတ်တိုင်းမကြဖြစ်နေလို့လည်းပဲကိုယ်စိတ်တိုင်းမကြတဲ့ပြည်စာကြီးကစိတ်တိုင်းကြတဲ့အဖြစ်သွားတာမဟုတ်ဘူး။သဘောပေါက်လားဦးလည်းပြောတာ။ဒါကြီးကိုကိုယ်ကစိတ်တူပြီးတော့သဘောမကြဖြစ်နေလို့လည်းပဲဒီပြည်စာကြီးကသဘောကြတဲ့အဖြစ်ပြောင်းလဲသွားသလား
။
ပြောင်းလဲမသွားပါဘူးဗျာ။ကိုယ်ပဲစိတ်တူလဲရတာပဲဖတ်တယ်ဟုတ်လားဒါပေမဲ့လူတွေကတော့အဲ့ဒါကိုပဲပြောင်းလဲဖို့အတင်းကြိုးစားကြတယ်ကိုကိုကိုပြောင်းလဲဖို့ကြတော့သိပြီးတော့မကြိုးစားဟုတ်လားဒီနေ့မှဦးရှင်တို့ဒေါသမဖြစ်အောင်စိတ်ကိုထိန်းသိမ်းဖို့အတွက်ဒေါသရဲ့အပြစ်တွေကိုဆင်ញင်တတ်ဖို့တော့လိုမယ်နော်ဒေါသကဘလောက်ဆိုးတယ်ဆိုတာကိုနားလည်ဖို့တော့လိုမယ်ပြင်တော်အင်္ဂုတ္တပါဠိတော်ကောရဏသုတ်တံမှာမြတ်စွာဘုရားကဒေါသရဲ့အပြစ်ကိုဟောစိတ်ဝင်စားဖို့ကောင်းအောင်တမျိုးပြောထားတာရှိတယ်ကိုယ်ကိုမုန်းတဲ့ယန္တူတွေကကိုယ့်ကိုကောင်းတာတွေဖြစ်စေခြင်းမှာမဟုတ်ဘူးတဲ့မုန်းတဲ့ယန္တူဆိုတော့ကောင်းတာပဲဖြစ်စေခြင်းမှာနော
်
မကောင်းတာကိုပဲဖြစ်စေခြင်းပဲပေါ့အဲ့ဒါယန္တူတွေဖြစ်စေခြင်းနဲ့အဲ့ဒီမကောင်းတဲ့အချက်တွေဟာဒေါသဖြစ်လာရင်တော့ကိုယ်တဏ္ဍာမှာဖြစ်ပေါ်သွားလိမ့်မယ်တဲ့ ဒါကိုအရှင်တို့ရန်သူအကြိုက်လိုက်ကြမှာလားဆိုပြီးတော့တရားကောင်းစဉ်လေးတက်ပြီးတော့ဟောတာတာရှိတယ်ပိဿတို့လည်းနာဖို့ကောင်းနာဖို့ပါလိမ့်မယ်ဟုတ်လားအဲ့ဒီသုတ္တမမြတ်စွာဘုရားကဒေါသဖြစ်ရင်တော့ရန်သူတွေဖြစ်စေခြင်းနဲ့မကောင်းတဲ့အချက်တရားကိုယ်တန်တမှာလွယ်လွယ်ကူကူဖြစ်သွားလိမ့်မယ်လို့သူကဒေါသကိုခွာရှောင်ဖို့အတွက်ဒေါသရဲ့အဖြစ်ကိုတစ်မျိုးတစ်ပုံပြောလိုက်တာပါနော်အဲ့ဒီမှာဦးရှင်တို့ဒေါသရဲ့ပြစ်ကို9မျိုးပြောတာလေဒါလေးကိုအကြံဉာဏ်လေးမှတ်သားသွားသေးတယ်နဲ့ဟုတ်လားအေးဘာပြောတော့ဆိုဓမ္မချက်ကဦးရှင်တို့ဆောင်းပုတ်ကလေးနဲ့ပြောပြမယ်အဲ့ဒါဆိုလို့ရှိရင်မှားရတာလည်းလွယ်မယ်ပြောရတာလည်းအစီအစဉ်တက်မယ်မင်းဝန်းဆိုလို့ရှိကအဲ့ဒီကောရဏသုတ်တံဒေါသရဲ့ပြစ်9မျိုးကိုလင်္ကာလေးစီထားတာရှိတယ်ဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွက်ညာမူဖောက်ပြားရင်းကွက်ရုပ်ရှင်ပြက်ဤနံပါတ်1ဒေါသရဲ့ပြစ်ကရုပ်ရည်ပျက်စီးသွားတယ်တဲ့ဒေါသဖြစ်နေတဲ့အခိုက်အတန့်မှာရုပ်ဆင်းအင်္ဂါဟာကြည့်မကောင်းရှုမကောင်းဖြစ်သွားတယ်။ပင်ကောင်ကဘလောက်ပဲကြည့်ကောင်းရှုကောင်းတဲ့ရုပ်ရည်ကိုပိုင်ဆိုင်ထားတာဒေါသဖြစ်နေတဲ့အခိုက်အတန့်မှာတော့ကြည့်ကျင်စရာမြင်ရစရာမကောင်းတာတော့အမှန်ပဲ။စိတ်သေးမရှိမင်္ဂလာမရှိအလွန်တရာဟိုအကြီးတန်တဲ့သဘောကိုဆောင်သွားတယ်။အဲ့ဒီအနေအထားကိုဇုံမလိုချင်မှာတော့မဟုတ်ဘူး။သို့တော်ဒေါသဖြစ်ရင်တော့မလိုချင်လည်းရမှာပဲ။နော်ရုပ်ပျက်တယ်ဆိုဟုတ်လားပုံမှန်ဒေါသကြောင့်ရှူရှေရှေရုပ်တည်ပြည့်နေတာကိုမုန်းတဲ့ရန်သူတွေကသိမယ်မြင်မယ်ဆိုရင်ဘာဖြစ်မလို့သဘောကျမှာပေါ့ရန်သူတွေကိုသဘောကျနေခြင်းနဲ့စိတ်မရှိပေမဲ့လို့ဒေါသဖြစ်ရင်တော့ရန်သူသဘောကျအောင်လုပ်ပေးရရောက်သွားတယ်ရန်သူအကြိုက်ကိုလိုက်လိုက်တယ်လို့ဖြစ်သွားတယ်ဒါဝင်ရွေးပြီးတော့ဦးဇင်းတို့ရန်သူအကြိုက်လိုက်ကြမှာလားဆိုတော့အဲ့ဒါလေးပြောတာလားဟုတ်လားအဲ့တော့နံပါတ်1ဒေါသရဲ့ပြည်ဟာဘာလို့ရုပ်ရှင်ဖြစ်စီသွားတယ်ဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွက်ညာမူပေါပြားရင်းကွက်ရုပ်ရှင်ပြက်ဤအိတ်ဆက်သောကမချမ်းသာဘူးတဲ့ဟောဒုရယာပြက်ကကောင်းကောင်းအိမ်ပျော်ဘူးချမ်းချမ်းသာသာအိမ်ပျော်ဘူးတဲ့ဒေါသအာကြီးအအမြဲတမ်းစိတ်တို့အမြဲတမ်းအလိုမကျစိတ်တိုင်းမကျဖြစ်လေဖြစ်ထရှိတဲ့ပုဂ္ဂိုလ်ဟာဘလို့လို့ပြီတော့မှချမ်းချမ်းသာသာသူမအိမ်နိုင်ဟုတ်လားအိမ်ရင်လည်းပဲအိမ်မဆိုးမဲ့မဲ့နိုးလာရင်လည်းပဲထိုင်တည်ထိုင်မဲ့လေတီလေကဟုတ်လားဘလို့ကြီးပဲသူကအိတ်ချင်းနဲ့ပတ်သက်ပြီးတော့ချမ်းသာမှုကိုသူမရနိုင်နော်အခုခေတ်ပို့ပြီးတော့ဆိုးတာပေါ့နော်လိုချင်တဲ့လောဘတက္ကရာတွေကလည်းများလာတော့စိတ်တိုင်းမကြရာတွေကလည်းများလာများလာတော့ဒေါသတွေမကျင့်တတ်မှုတွေကလူတွေမှာတော်တော်များတယ်များတော့မဖြစ်တော့အိတ်မပြောဘူးအိတ်မပြောတော့အိတ်ရှင်းတော့ရတာပေါ့နော်အိတ်ရှင်းတော့ရတဲ့လူတွေတော်တော်များတယ်လို့ကြားတယ်ဟုတ်လားအင်းဒါကောင်းတဲ့အနေအထားမဟုတ်ဘူးနော်ဒါကြောင့်ဒေါသအားကြီးရင်ရန်သူတွေကိုယ့်ကိုဖြစ်စေခြင်းနဲ့ဒုတိယမှာတော့စင်းနေရနေရတယ်ဆိုတဲ့အနေအထားမျိုးကိုရင်ဆိုင်ရလိမ့်မယ်။ဒါဒေါသရဲ့ဒုတိယအဖြစ်။နောက်တတိယပါပြောတော့ဆိုတော့ပြုရာကိစ္စအဝဝ၌ကောဒလွန်မှုအမျက်ဆိုးကြောင့်ကျိုးမဲ့ကိုပင်ကျိုးရှိခြင်းနဲ့ကျိုးပင်ရှိလက်မရှိမှတ်၍ချွတ်ချော်ပြညာကျိုးမများလေ။ဒါလေးကတော့ဆောရီးကအသေးစိတ်လေးရေးပြတယ်တော်တော်ကောင်းနေမြတ်ဟုတ်လား။နော်။ဒေါသလွန်လာပြီဆိုလို့ရှိရင်တဲ့အလုံးလုံးစရာကိစ္စတွေကျုံလာတဲ့အခါပါနော်ဒေါသတွေလွှမ်းပြီးတော့နော်ကျိုးမဲ့ဘောပဲကျိုးရှိတယ်လေကျိုးပင်ရှိလက်မရှိမှတ်၍ချွတ်ချော်ပြညာကျိုးမများရည်အကျိုးမရှိတာတွေကိုအကျိုးရှိတယ်လို့ထင်တယ်အကျိုးရှိတာတွေကိုလည်းအကျိုးမရှိဘူးလို့ထင်တယ်အတွေးတွေမှာပြီးတော့လုံမီလိုရာလုံပြောမီပြောရာတွေပြောပြီးတော့ကိုကျိုးကြီးကောင်းကောင်းနေတဲ့တည်းဟုတ်လားဒေါသအာကြီးရင်အတွေးခေါ်တွေလွဲပြီးတော့လုံမီလိုရာပြောမီပြောရာတွေလုံပြောပြီးတော့မဖြစ်သွားတော့အကျိုးမဲ့တယ်အဲ့ဒါဆိုလို့ရှိရင်ရန်သူတွေကတော့ဝမ်းသာတော့မှာပဲဒါကိုစဉ်းစားပြီးတော့ဒေါသကိုရှောင်နိုင်အောင်အားထုတ်ရမယ်ဘယ်နှချက်ရှိသွားပြီတော့သုံးချက်ရှိသွားပြီနော်ဤသည့်လောကဘုံဘဝနဲ့မိမယောက်ျားမြတ်ထွန်းညာမှုပေါပြားရင်းကွက်ရုပ်ရှင်ပြည့်ဤအိတ်ဆက်သောခါမချမ်းသာဘူးပြုရာကိစ္စအဝဝနဲ့ကောဒလွန်မှုအမျက်ဆိုးကြောင့်ကျိုးမဲ့ဘူးပဲကျိုးရှိတယ်လေကျိုးပင်ရှိလက်မရှိမှတ်၍ချွတ်ချော်ပြညာကျိုးမများသည်ชีวาရုပ်လျက်ဂုံတိမ်ပြက်၍မိဖက်ကင်းกว่าတေသောခါလီလေးွာပင်တို့ရောက်တုံမြုပ်ဤဟောနောက်လေးချက်ကိုဆက်ပြောเนาะชีวาရုပ်လျက်လေးဘုံမြောင်အဖြစ်ကဒေါသအာကြီးလို့ရှိရင်ပင်ပင်ပန်းပန်းရှာထားတဲ့ชีวาဥစ္စာတွေဟာရုပ်တည်းရဲ့ဆုံးမှာပါတဲ့အဲ့ဒါမြတ်စွာဘုရားကတော့ဒေါသအာကြီးရဲ့ပုံကိုယ်တွေဟာတဲ့လူတိုင်းမှုတွေလွန်ကျူးမိပြီးတော့သူရဲ့ခေရင်းရှင်ရှာထားတဲ့ဥစ္စာပစ္စည်းတွေဟာမင်းဗန္တာတိုက်ထဲကိုရောက်သွားတဲ့တည်းလေ။သူကတော့အဲ့လိုအတုံနှုံးလေးနဲ့ဟောတယ်။နောက်ဒီကနေ့ခေအနေနဲ့ပြောမယ်ဆိုရင်တော့ဒေါသအာကြီးလို့ရာဇဝမှုတွေဖြစ်ပြီးဆိုရင်တော့ကိုယ့်ရဲ့ဥစ္စာပစ္စည်းလေးတွေဟာတရားယုံတော်တာနဲ့ပဲကုန်သွားလိမ့်မယ်လို့ပြောတာ။သဘောပေါက်တယ်နော်။ဒါအကုန်လုံးအချက်တွေပြီးတော့နားလည်ဖို့လိုတယ်။ဦးစင်ကအကြံဉာဏ်ပြောမှာအချင်းလေးကတူတူလေးရဟုတ်လား။အေးအဲ့တော့ဒီချက်ရှိပြီတော့၄ချက်ရှိတယ်နော်။ဥစ္စာရုပ်လျက်ဂုံတိမ်ပြည့်၍ ဂုံသိမ့်ပြည့်၍ဆိုတာကဆရာကြီးကယတဆိုတဲ့ပါဠိစကားလေးကိုသူကဂုံသိမ့်လို့ပြောတာယတဆိုတာကဥရှင်တို့အချမ်းရံအကျော်စောနာမည်ကောင်းဂုံသရင်ကောင်းဒါအလုံးအကျုံးဝင်တယ်ဆိုလိုတာကဒေါသအကြီးလို့ရှိရင်ကိုယ့်ရဲ့နာမည်ကောင်းလေးတွေဂုံသရင်လေးတွေလွယ်လွယ်လေးနဲ့ပြတ်သွားတတ်တယ်သိခါတွေလွယ်လွယ်လေးနဲ့ကျသွားတတ်တယ်လို့ပြောတာဟုတ်လားပြင်းတို့ဂုံသရင်ကောင်းလေးတွေရဖို့ဆိုတာကလွယ်တာမဟုတ်ဘူးလူတိုင်းလူတိုင်းလည်းဂုံသရင်ကောင်းဆိုတာမရှိတတ်ဘူးเนาะအလွန်ဆောင်စည်းအောင်ဤပြီးတော့ကြိုးစားအထုတ်နိုင်မှနာမည်ကောင်းလေးတစ်ခုဆိုတာရတာပါဟုတ်တယ်မဟုတ်လားအနည်းဆုံးကိုယ့်အိမ်မှာတောင်နာမည်ကောင်းလေးရဖို့ဆိုတာမလွယ်เนาะကိုယ့်ပတ်ဝန်းကျင်ကိုယ်တာဝန်ကိုယ့်မိသားစုကိုယ့်ဆွေမျိုးနာမည်ကောင်းရဖို့ဂုံသရင်ကောင်းရဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်အဲ့ဒါတို့ခဲရခဲစီတိဆောက်ယူရတဲ့ဒီဂုံသရင်ကောင်းနာမည်ကောင်းလေးတွေဟာဒေါသတစ်ချက်ထွက်လိုက်တာနဲ့စကားတစ်ခွန်းမှားလိုက်တာနဲ့အမှုရာတစ်ချက်ပြစ်လိုက်တာနဲ့ဟုံးမနေတိုင်းကနေပြုတ်ကျသွားနိုင်တယ်။ဒါလည်းသတိထားစရာပါပဲဟုတ်လား။အေးအဲ့ဒါတို့ကိုယ်မှာဂုံသိခါတွေမဲ့ပြီးတော့အရှိတကွဲကျိုးနေတွေဖြစ်တယ်ဆိုတာမြင်ရန်သူတွေကသိမယ်ဆိုရင်တော့ဝမ်းသာမှာပေါ့။ဒါကိုစဉ်းစားပြီးတော့ဒေါသကိုနည်းအောင်ကျူစားရမယ်လို့ပြောတာ။ဥစ္စာရုပ်လျက်ဂုံသိမ့်ပြည့်၍မိဖက်ကင်းကွာ။ဟောမိဖက်ကင်းကွာဆိုတာကမိတ္တနော်အချွေရပေါင်းတင်နေခြင်းကိုကိုချစ်တဲ့ခင်တဲ့လူနေခြင်းချစ်တဲ့ခင်တဲ့လူရှိတော်လည်းပဲတဖြည်းဖြည်းနဲ့ကိုတန်တန်ကဖွာသွားကြခြင်းဆိုတဲ့အဓိပ္ပာယ်ပြောတာဟုတ်တာပေါ့ဒေါသအကြီးကြီးဆိုလို့ရှိရင်နော်ကိုရဲ့ဒေါသတံကိုကြာတော့ဘယ်သူမှမခံနိုင်ဘူးပင်ကောင်ကကိုကိုချစ်ကြတဲ့ဆွေတွေမျိုးတွေမိသားစုတွေပင်ဖြစ်တော်လည်းပဲကိုကထိတ်ကနေရှိစိတ်တို့ထိတ်ကနေရှိစိတ်တို့စိတ်တိုင်းမကြတာတွေကိုအမြဲတမ်းကာယကံဝစီကံနဲ့ပေါ်ပြနေမယ်ဆိုလို့ရှိရင်ကြာရင်ကုနာကိုဘယ်သူမှကတ်မှာမဟုတ်ဟုတ်တယ်မဟုတ်လားနော်ဒေါသအကြီးတဲ့လူနာကိုယူမှမကတ်ချင်ဘူးသူ့ရဲ့ဒေါသတန်ကြီးကိုမခံချင်ဘူးမြင်လည်းမမြင်ချင်ဘူးကြားလည်းမကြားချင်ဘူးဒေါသနဲ့ပတ်သက်လာရင်ဒါကလူတိုင်းရဲ့ခံစားချက်ပါဟုတ်လားလူတွေဆိုတာကသူတို့ကိုယ်ကိုအေးချမ်းတဲ့မြစ်တာတရားကိုပဲတံပေါ်ထားတယ်ရလဲရချင်တယ်ဟုတ်လားပူလောင်တဲ့ဒေါသကိုယူမှညာလည်းမရချင်ဘူးနီးလည်းမနီးဆက်ချင်နော်ဒါကြောင့်ဦးဇင်းတို့နီတီထဲမှာပြောထားတာလေးတစ်ခုရှိတယ်မေတ္တာဆိုတာလနဲ့တူတယ်တဲ့မတားလဲတာတားလဲတာအေဂျန်လုံးလို့ကြည်ချင်းနဲ့မြင်ချင်းနဲ့ဟုတ်လားခန်းစားခြင်းနဲ့ဒီလဒေါသကြတော့နေနဲ့တူတယ်ပူလုံးလောင်လုံးလို့မကြည်ချင်းဘူးမြင်ချင်းဘူးကြည်လည်းမကြည်နိုင်ဘူးမြင်လည်းမမြင်နိုင်ဘူးဟုတ်လားဒါကြောင့်ပြည့်စုံပေါင်းတော်ပေါင်းတို့ကို့မှာအထီးကျန်တကောင်ကျွတ်အဖို့မဲ့ပြီးတော့မေတ္တာငတ်တဲ့အနေအထားမျိုးကိုဒေါသကဖန်တီးလိုက်မယ်ဟုတ်ရဲ့လားဟုတ်ပါဘူးဒေါသအကြီးရင်တော့ခွာသွားမှာပဲဒီနေ့ကဟုတ်လားဒါကြောင့်ဒေါသမကြီးဖို့လိုတယ်ပေါ့ဒီကျောင်းတော့ပြောတော့ပြောတာပေါ်နေမန်နေနဲ့အာဇူမရှိလဲကိစ္စမရှိဘူးငါ့ကိုဇူမဖြစ်လဲပဲရေးပါရေးလို့ဆရာရှိလဲလို့အဇက်ကပြောတော့ပြောတာပေါ့ဒါပေမဲ့တကယ်တကယ်တော့အဲ့လိုမဟုတ်ပါဘူးလူတွေကမေတ္တာတရားကိုအလုံးမရခြင်းပါတယ်ဟိုရှင်တို့ပြောနေကြပါပဲရုပ်ဆောင်အဆုံးဟိုခွေးလေးတကောင်ကအစကိုနာလာအမီလေးနှက်ပြီးတော့ချစ်ခင်မြန်လို့လဲအမူအရာကိုပြမယ်ဆိုရင်ဒီကသမားတို့ဦးရှင်တို့အများကြီးမကျေနပ်ဘူးလားကျင့်တာပေါ့တချို့လူတွေကအလားလူတွေစီကမြစ်တာမရတော့ဒိဋ္ဌံလေးတွေမွေးပြီးတော့အလားဒိဋ္ဌံလေးတွေနဲ့အလားမြစ်တာအတုံးလှည့်ပြုတ်ပြီးတော့နေကြတာကိုမရှိဘူးလားရှိပါနော်အဲ့တော့လူတွေစီကရရင်ပိုကောင်းတာနော်လူတယောက်ကကိုယ့်ကိုတကယ်ကိုမြင်လို့တယ်တမိုးထားတယ်ကိုယ့်ကိုတကယ်ကောင်းနေခြင်းနဲ့ဆိုတော့မြင်သိရလောက်ကြည့်နေစရာကောင်းတဲ့ဘဝပါဒါလောကီလိုပြောပြတာပါဟုတ်လားဒါကြောင့်ပြည့်စုံပေါင်းတော်တို့အပေါင်းဖော်မဲ့ပြီးတော့အထီးကျန်တဲ့ခံစားချက်နဲ့ကင်းဝေးခြင်းနဲ့ဆိုလို့ရှိရင်မရှိရဘူးမေတ္တာရှိရမယ်ဒေါသနည်းရမယ်ဒေါသရဲ့အပြစ်အပေါင်းဖို့နေခြင်းဆိုရက်နော်6ခုမြောက်အပြစ်ပေါ့ဟုတ်လားဥစ္စာရုပ်လျက်ဂုံသိမ့်ပြည့်၍မိဖက်ခင်ကွာတည်သောခါလီ၄ဝံပဲသို့ရောက်တုံမျိုး၏ဟောနံပါတ်9နောက်ဆုံးအပြစ်ကဒေါသအကြီးတဲ့ပုဂ္ဂိုလ်သေးရင်မကောင်းတဲ့ဘဝရောက်သွားတဲ့တိဒါကမှမဟုတ်ဦးရှင်တို့သေပြီးတဲ့နောက်ကောင်းတဲ့ဘဝရဖို့ဆိုတာလည်းပဲအလွန်ရည်ပါတယ်လို့ဦးရှင်ထင်တယ်နော်ဒီဘဝကအနိစ္စသဘောဖြစ်တဲ့အတွက်ကြောင့်မကြခင်မှာပြီးဆုံးရမှာပါဟုတ်လားပြီးဆုံးမှာမပြီးဆုံးအောင်တောင့်တလို့မရဘူးနော်အဲ့လိုပြီးဆုံးသွားရင်နောက်ထပ်ဘဝတစ်ခုဆိုတာကဆက်ပြီးတော့တေချာလို့ရမှာဘဝဆိုတာတဘဝပြီးတဲ့ဘဝသွားနေလားဒီဘဝကအရင်ဘဝရဲ့အဆက်ဒီဘဝရဲ့အဆက်နောက်ဘဝဆိုတာလာနိုင်တယ်ဘာကြောင့်အဲ့လိုဘဝတွေကတဘဝပြီးတဲ့ဘဝရရနေရတယ်ဖြစ်ဖြစ်နေရတယ်ဘဝတဏ္ဏမกินနေလို့ဖြစ်တာဘဝတဏ္ဏဆိုတာကဘဝရဲ့သဘောတဘာဝကိုအမှန်တိုင်းမသိတော့ဘဝကဒုက္ခသဘောပဲလေအဲ့ဒီဒုက္ခသဘောကိုအမှန်တိုင်းမသိတော့ဘဝကိုမမောတဲ့စိတ်ဒုတာတဲ့စိတ်ဘဝထဲမှာနေခြင်းလေဆိုတဲ့စိတ်ကိုအကျဉ်းချင်းပြောရပါတယ်အဲ့ဒါဘဝတဏ္ဍာဒါလူငယ်တွေနားလည်အောင်ပြောရအောင်နော်ဘဝကိုတာယာရင်မှုပြီးတော့ဘဝကိုအကောင်းထင်ပြီးတော့ဘဝထဲမှာနေခြင်းလေတွေ ဒီစိတ်လူတိုင်းမရှိဘူးလားရှိပါဘူးအဲ့ဒီနေခြင်းနေတယ်ဖြစ်ခြင်းနေတယ်ဆိုတာကြောင့်ပဲဆက်ပြီးတော့ဖြစ်လိမ့်မယ်ဆက်ပြီးတော့နေရလိမ့်မယ်နေခြင်းတရားဆိုတာလည်းတည်ခြင်းတရားနဲ့အဆုံးသတ်ရတာနေခြင်းနဲ့တည်ခြင်းဆိုတာခွဲလို့မရဟုတ်လားခုနေပြီးရင်မလုပ်ရမှာလားတည်ရမယ်တည်ပြီးရင်တော့ဘဝတစ်ခုမှဆက်ပြီးတော့နေရလိမ့်မယ်ဘဝတစ်ခုခုတော့တည်ချာဖို့ရမယ်ကောင်းတဲ့ဘဝကိုရမလားဆိုးတဲ့ဘဝကိုရမလားဆိုတာကတော့ကိုယ့်ရဲ့ကံတရားပေါ်မှာမတည်တယ်ကံတရားဆိုတာကိုယ့်ရဲ့အလုပ်ပေါ့နော်ကောင်းတာလုံရတယ်ဆိုရင်တော့ကောင်းတဲ့အလုပ်ရဲ့အကျိုးဆက်ကောင်းတဲ့ဘဝကိုရမယ်။မကောင်းတာလုံရတယ်ဆိုရင်တော့မကောင်းတဲ့အလုပ်ရဲ့အကျိုးဆက်မကောင်းတဲ့ဘဝကိုရမယ်။အဲ့တော့ဒီနေရာမှာစဉ်းစားရတဲ့အရှိတာကဘဝကိုရရတာချင်းအတူတူကတော့မကောင်းတဲ့ဘဝကိုရတာတည်းကောင်းတဲ့ဘဝကိုရတာကပိုကောင်းတာပေါ့။နော်။တကယ်တမ်းကတော့ကောင်းတဲ့ဘဝပဲဖြစ်ဖြစ်မကောင်းတဲ့ဘဝပဲဖြစ်ဖြစ်ဒုက္ခသစ္စာဆိုတာတော့တော့ပြည့်တဲ့တော့ကတည်ပြီးသားပါဟုတ်လား။သို့တော့ဒုက္ခသစ္စာချင်းတူပေမဲ့လို့မတူတဲ့အပိုင်းတွေလည်းအများကြီးရှိနေတာ။နော်ဒိဋ္ဌိဒုက္ခသစ္စာနဲ့လူဒုက္ခသစ္စာမတူဘူးဗျာ။နော်ဒိဋ္ဌိလည်းပဲယုံနံဖြစ်ဖြစ်ဒုက္ခသစ္စာမှန်တယ်။လူလည်းပဲယုံနံဖြစ်ဖြစ်ဒုက္ခသစ္စာမှန်တယ်။သို့တော့ဒိဋ္ဌိဒုက္ခသစ္စာဆိုတာကသူတို့ကသူတို့ဒုက္ခကလွတ်မြောက်အောင်ယုံကံနိုင်တဲ့အခွင့်အလမ်းသူတို့မှာမရှိဘူး။ဒီကမ္မဥစဉ်လိုလူတွေနဲ့တည်းရဲ့ဒုက္ခသစ္စာဆိုတာကဒီဒုက္ခကကိုယ်ကလွတ်ချင်တယ်ဆိုရင်ယုံကံနိုင်တဲ့အခွင့်အလမ်းအပြည့်ဝရှိတယ်။ဂိုင်ဘလို့ခွာကြတော့။ဒါကြောင့်ပြည်သူပေါင်းတော်ကောင်းတို့ဘဝရရအောင်မဲ့အတူတူကတော့ကောင်းတဲ့ဘဝကိုရတာကောင်းတာပေါ့ဟုတ်လားအဲဒါကောင်းတဲ့ဘဝကိုဘယ်လောက်ပဲရခြင်းရခြင်းဒေါသအာကြီးရင်တော့ကောင်းတဲ့ဘဝရမှာမဟုတ်ဘူးဘုန်းတော်ဒေါသအာကြီးတဲ့ဘဝကတေဂာနီးမှာဒေါသနဲ့တေဖို့ပဲများတယ်လို့အရှင်ကတွေးမိတယ်ဒီနေမှာပိဋကတ်တို့နေကုန်းချုပ်လေးသဘောမျိုးပါပဲတော့အချိန်ကတိတ်ပြီးတော့မရှိဩစဉ်းစားနေရတဲ့တခုပြောခြင်းစဉ်းစားနေခြင်းလေနော်တေဂာနီးမှာဒေါသနဲ့တေတာများမယ်လို့ခုနဥစဉ်ပြောလိုက်တဲ့စကားလေးနော်ဒေါသဆိုတာဘာလို့စိတ်တိုင်းမကြတာ။ဉာဏ်မင်းပြောရရင်ဒေါသဆိုတာစိတ်တိုင်းမကြတာ။သိခြင်းတရားဆိုတာစိတ်တိုင်းကြတဲ့ပြိဿမဟုတ်ဘူး။နော်။သိခြင်းတရားဆိုတာအလွန်ခက်ခဲပါလေ။ဆိုရပါစို့ဥစဉ်တို့သိမယ်ဆိုလို့ရှိရင်တမျက်တနှိုးတစ်သလုံးတံပေါ်ထားတဲ့ဥစ္စာပစ္စည်းတွေ၊မိသားစုတွေအတိုင်းဝိုင်းတွေနောက်ဆုံးအလွန်မြတ်နိုးတဲ့ဒီခန္ဓာကိုယ်ကြီးပေါ့နော်။ဒါကိုဘာလို့ရမလို့။သိချာကောင်းစွန့်ရမယ်စွန့်ရမယ်။စွန့်ပြီးရင်စွန့်လို့လည်းမပြီးဘူး။မတိကြသောမရင်ရသောဘာမှမတည်သောအနာဂတ်ကိုရင်ဆိုင်ရတော့မယ်။အဲ့ဒီအနေဒါဘလောက်ခက်ခဲမလဲဆိုတာစိတ်ကူးနဲ့တော့မလွယ်ဘူး။ဟုတ်လား။အဲ့တော့သိခြင်းတရားဆိုတာကအဲ့လိုမျိုးခက်ခဲတဲ့ကိစ္စ။အဲ့တော့ဦးဇင်းတို့ဆက်ပြီးတော့စဉ်းစားနေနေတာကအခုမတည်ခင်မှာစိတ်တူနေတဲ့ဒေါသဖြစ်နေတဲ့ကိစ္စလေးတွေကိုစဉ်းစားကြည့်ပါ။ဘလောက်ကြီးကျယ်ဘလောက်အရေးကြီးတဲ့ကိစ္စမို့ဒါကြောင့်မလို့ဦးဇင်းတို့ကစိတ်တူနေတာတော့လို့စဉ်းစားကြည့်။ဘာမှအရေးမကြီးပါဘူး။များသောအားဖြင့်အထူးသဖြင့်သိခြင်းတရားနဲ့နှိုင်းစာရင်ဘာမှအရင်ကြီးသောဘာမှမခက်ခဲသောကိစ္စနဲ့ပတ်သက်ပြီးတော့ဒကာမတို့အရှင်တို့တွေကစိတ်တူနေကြဟုတ်လားအဲ့တော့စဉ်းစားနေချင်တာကဒီအသေးမွားလေးတွေကိုတော့မှငါဟာစိတ်တူပြီးတော့ဒေါသနဲ့ပဲဖြည့်ရှင်းဖြည့်ရှင်းနေမယ်ဆိုရင်အကြီးကြီးအလွန်ခက်ခဲတဲ့သိခြင်းတရားနဲ့တွေ့ရင်တော့တေချာပေါ့အဲ့ဒီလိုဒေါသနဲ့ဖြည့်ရှင်းတော့မှာပဲသဘောပေါက်လားနော်ဘာမှမဟုတ်တာလေးတွေကိုတောင်းစိတ်တူနေမျိုးရှင်ဟာအကြီးကြီးအခက်ခဲနဲ့တွေ့ရင်တော့စိတ်မတူဘူးလားတူလိမ့်မယ်တူလိမ့်မယ်ဒါစဉ်းစားတယ်ရှိတယ်နော်တကယ်ကြီးပါဗျာအကြီးလေးကြီးပါလေဒီကိစ္စကဟုတ်လားအဲ့လိုသာစိတ်တူရင်းနဲ့သိမယ်စိတ်တူပြီးသိမယ်ဆိုရင်တော့မဖြစ်မယ်တော့မကောင်းတဲ့ဘဝကိုရောက်သွားမှာပဲဟုတ်ရဲ့လားအေးဒါကြောင့်ပြည်သူပေါင်းတော်အောင်တို့ဒေါသအကြီးတဲ့ပုဂ္ဂိုလ်ဟာသိပြီးရင်မကောင်းတဲ့ဘဝကိုရောက်တတ်တယ်ဆိုတာအဲ့ဒီအချက်လေးနဲ့လည်းပဲနှိုင်းရှင်ပြီးတော့စဉ်းစားတဲ့ရသော်ပြန်ကတော့သူကအဲ့ဒီမှာရှင်းလင်းပြောထားတာကဒေါသအကြီးရင်ကာယဒုစရိုက်ဝိညာဉ်ဒုစရိုက်မနောဒုစရိုက်တွေလုတ်ပြီးတော့ငမကောင်းတဲ့ဘဝကိုရောက်သွားတတ်တယ်လို့အဲ့လိုဟောတာပါဟုတ်ရဲ့လားအေးဒါကလည်းပဲအလွန်မှန်ပါလေဒေါသအကြီးရင်တော့မဟုတ်တာပဲလုတ်တော့မှာပဲလေဟုတ်လားအဲ့တော့မဟုတ်တာအလွန်များမယ်ဆိုရင်တော့တောင်ပဲရိုင်းနေတဲ့အပင်လှဲလိုက်ရင်တောင်ပဲလဲသွားမှာပဲဒါမျိုးဆိုပဲပေးထားတဲ့ဥပမာပဲဒါလည်းပဲမြောက်ဖက်ရိုင်းနေတဲ့အပင်ကိုလှဲလိုက်ရင်မြောက်ဖက်လဲသွားမှာပဲလူဆိုတာကိုယ်အညွတ်များတာဖြစ်မှာပဲဟုတ်လားကိုကအဲ့ဒါဒီကတူကပြဿနာလေးတွေကိုမကျင့်တတ်မှုနဲ့ပဲဖြည့်ရှင်းဖြည့်ရှင်းပြစ်နေတယ်ဆိုရင်အကြီးကြီးတွေ့တဲ့ပြဿနာကိုဘယ်လိုဖြည့်ရှင်းမယ်ထင်တော့မကျင့်တတ်မှုအကြီးကြီးနဲ့ပဲအဲ့ဒီပုံကဖြည့်ရှင်းတော့မှာအဲ့လိုဆိုရင်သူ့ရဲ့ဘဝအဆုံးသတ်ဘယ်လိုမှမကောင်းနိုင်ဘူးဒါကြောင့်ပြည်သူပေါင်းတော်ကောင်းတို့နတ်တော်သားအာကြီးရဲ့တော့ယုံညံ့တဲ့ဘဝကိုရောက်တော်တတ်တယ်အဲ့တော့ဘယ်နှချက်ရှိရတော့ခုနှစ်ချက်နော်အဲ့ဒီခုနှစ်ချက်ကိုပဲဦးဇင်းတို့ရန်သူကြိုက်ကြောင်းတရားပေါ့ဟုတ်လားထို့သူဖြစ်မှုတစ်ဖက်လူဟုရန်သူနှစ်ထောင်အားရကြောင်းဟုယောက်ျားမိန်းမညှက်ထွက်ကြသာ မကောင်းတရားခုနှစ်ပါးကိုယောက်ျားမိန်းမမြတ်ထွက်ကြတာထုံမြတ်တုထံရောက်ဤမှန်ဟုဘုံတန်ဓမ္မဆက်ဟောဖို့မြတ်ဒီအမျက်မဖြစ်ကြလေနဲ့အမျက်မထွက်ကြလေနဲ့လို့ဆိုတော့ကြီးကအဲ့လိုဏိကုံးချုပ်ကလေးရေးတာပေါ့နော်အေးဘာလဲလို့အမျက်မထွက်ကြလေနဲ့တဲ့ဒါဥစဉ်ကတရားကြီးကမာကြီးများကိုပေးလို့တဲ့တရားလက်ဆောင်ဆိုတာဒါပဲတော့ပြောချင်တာတွေကတော့အများကြီးပေါ့သို့တော့အရေးကြီးတာကတော့စိတ်မတူဘူးပါပဲဟုတ်လားသိတူတဲ့ကိစ္စကမကြမကြဘောမှာမဖြစ်ဘူးလားဖြစ်ပါဘာမှအကျိုးမရှိဘဲနဲ့ကိုယ်တူဝံဖြစ်သွားတာဟုတ်ရလားမလိုဘဖြစ်တယ်ဆိုတာကမှခန္ဓာဝန်ထမ်းတယ်လို့ဟာလိုချင်တယ်ရချင်တယ်သူကတမျိုးလေးစဉ်းစားကြည့်ရင်ထိုက်တဲ့နဲ့ဟောရှာလို့ဖွေလို့ရလာတယ်ဆိုတာမျိုးလေးရှိနိုင်မေးရင်ဟုတ်လားဒေါသဖြစ်ရတာတော့ပါရဘာမှမရဘူးဘာမှမရဘူးဆိုရင်လည်းမမှန်သေးဘူးအခုပြောတဲ့ခုနှစ်ပါးရလိမ့်မယ်ဟုတ်လားအခုပြောတဲ့ခုနှစ်ပါးမကောင်းတာတွေပဲရလိမ့်မယ်နော်အေးအတော်ရှင်တို့ကိုကျိုးစီပွားကိုအလိုရှိတဲ့ပုဂ္ဂိုလ်ဟာတိမ့်တိမ့်ကာဝယ်ဆောင်ရှောက်ရမယ့်အရာဌာန၄မျိုးတည်းကအခုကနှမျိုးပြီးသွားတယ်တို့နှစ်မျိုးပြီးသွားပြီနှစ်မျိုးเนาะလောဘဖြစ်ဝယ်အာယုံကြုံရင်လောဘမဖြစ်ဘူးဒေါသဖြစ်ဝယ်အာယုံကြုံလာရင်ဒေါသမဖြစ်ဘူးနောက်တရား၄မျိုးကတော့အချင်းချုပ်ပြီးတော့ပဲသွားတော့မယ်ဥစဉ်တရားဟောတာအနာယဝရှိသွားပြီဟုတ်လားနောက်၃ခုမြောက်တော့မြတ်စွာဘုရားဘယ်လိုဟောလဲဆိုတော့မာမေမောဟိတုတမိတုစိတ်တံမုံရှိတိအတ္တရူပေနအမာရောတတိစီတံသောအရခောကရဏီယောတဲ့မောဟဖြစ်ပေါ်ရာတွွေဝေပေါ်ရာအာယုန်တွေတွေ့လာရင်မောဟမဖြစ်အောင်တတိနဲ့ကိုယ့်ရဲ့စိတ်ကိုကာဝယ်ဆောင်ရှောက်ရမယ်တဲ့ဒီချက်ကလည်းပဲပြောမယ်ဆိုရင်တော့အရာအလွန်ကျဲပါတယ်နော်မောဟဖြစ်စရာကျုံလာရင်မောဟမဖြစ်အောင်တတိနဲ့ထိန်းသိမ်းရမယ်ဒါကဦးဇင်းတို့အချင်းပဲချုပ်လိုက်တော့မယ်ဟုတ်လားနောက်၄ခုမြောက်ကဘာလို့ဆိုတော့မာမေမတဏိယေတုဓမ္မေတုစိတ်တံမစ္စည်းတိအတ္တရူပေနအပမာရောတိစိတ္တသောအရခောကရဏီယောမန်တက်ဝင်ကျွမ်းွယ်အာယုန်တွေတွေ့လာတဲ့အခါမှာမန်တက်ဝင်ကျွမ်းမှုမဖြစ်အောင်မိမိရဲ့စိတ်ကိုတတိနဲ့ကာဝယ်ဆောင်ရှောက်ရမယ်တဲ့ဒီချက်ကလည်းအလွန်ရေးပါတာပဲဗျာဟုတ်လားမန်တက်ဝင်ကျွမ်းတယ်ဆိုတာအောင်းတဲ့သဘောမဟုတ်အနည်းဆုံးတော့ကိုယ်ပတ်ဝန်းကျင်ရဲ့ပုဂ္ဂိုလ်ပတ်ဝန်းကျင်ကလူတွေရဲ့အမုန်းကိုရမယ်ဟုတ်လားမန်တက်ရလို့ဘာမှမရဘူးနော်ဘာရမလို့သူများရေစက်ဝေးတဲ့ရေစက်မနီးတဲ့အမုံတရားကိုပဲရမယ်။အဲ့ဒါမှန်ကြီးရင်ကြီးတဲ့လောက်ဘေးကအမုံများပြီးတော့ဖြစ်စီတာကိုတောင်ခံရရင်လည်းခံရနိုင်။ဘာမှမကောင်းပါဘူးဟုတ်လား။မန်တက်တယ်ဆိုတဲ့လူကအထင်တစ်လုံးနဲ့သူကကိုယ့်ကိုယ်ကိုအဟုတ်ကြီးထင်တာဟုတ်ဗျ။ဟုတ်လား။ဘဝမှာအစဉ်ပြေတာလေးတွေများလာတယ်၊ကိုယ်လုံတိုင်းအောင်မြင်မှုလေးတွေများလာတယ်၊ကိုယ်လုံတိုင်းဖြစ်လာတယ်ဆိုရင်လူတွေကအဲ့ဒါအထင်တစ်လုံးနဲ့ငါတော်တော်ဟုတ်တယ်လို့ထင်ငါတော်တော်ဟုတ်တယ်လို့ထင်တဲ့အထင်ရဲ့နောက်ပယ်မှာဒီပြင်လူတွေမဟုတ်ဘူးဆိုတဲ့အထင်လေးကကပ်ပြီးတော့ပါလာတတ်တယ်။အဲ့ဒါအလွန်သတိထားစရာကောင်းဟုတ်လား။နော်ဒါကြောင့်လေးသားပေါင်းတို့ကောင်းတို့မန်တွက်ဝင်ကြွားစေအာယုံကျုံးလာရင်မမတက်အောင်သတိနဲ့ထိန်းသိမ်းရ။ဒီနေရာမှာမြတ်စွာဘုရားကမာနလို့တော့မဟုတ်ဘူးသူကမဒလို့ခေါ်ရတယ်နော်။မဒဆိုတာမရဲ့ဓာတ်တွေးရဲ့။အဲ့ဒါဘုရားရှင်ဘီးတန်နဲ့ကြီးလိုက်တဲ့အခါကျတော့မဒဆိုတာရင်မူခြင်းတဲ့။နော်မန်တက်ဝင်ကြွားခြင်းတဲ့။တေးကြီးအရက်တဲ့အစာရှိသဖြင့်မရရဲ့အတိပဲကိုအလိုတွေ့ရတယ်။အဲ့တော့ဆိုလိုတာကမန္တစေယအာယုံကျုံလာရင်မမတက်ဖို့ကြိုးစားရတယ်။မန္တစေယအာယုံဆိုတာကလည်းခက်တော့ခက်သားပဲ။တာမန်စဉ်းစားကြည့်ရင်တော့ဟာသူများတဲ့တော်တယ်တက်တယ်သူများတဲ့တည်တယ်သူများတဲ့ပေါ်တယ်သူများတဲ့ချိုးတယ်လှတယ်အစာရှိဖြင့်အစာရသူများတဲ့အစင်တန်မြင့်ပြီဆိုရင်ဒါမန္တစေယလို့ထင်စရာ။ဟုတ်ပါတယ်ဒါလည်းပဲမန္တစေယတော်တော်ကောင်းတာ။သို့သောဒီစိတ်ကတော်တော်ခက်တယ်။အဲ့လိုသူများတဲ့အစားအရာမတော်အောင်မတည်အောင်မတက်အောင်တောင်မှဒန်းလူအနေထားမျိုးမှလည်းပဲမှန်ဆိုတာဖြစ်နိုင်တယ်။ပိုးစိတ်ဝင်စားစရာကောင်းတာကအစားအရာသူများတဲ့နှိမ့်ကြနေတဲ့အနေထားမျိုးမှတောင်မှန်မှဖြစ်နိုင်တယ်။ဟုတ်လား။ဟောတချို့ပြောကြတာရှိတယ်ကိုယ်တမကိုစားတာဘုဇုကူဆရာမှလို့ဟုတ်လား။တပါပြောတာတော့။ဟောနှိမ့်ကြတဲ့ပုံကိုယ်တွေစီကထွက်လာတဲ့မှန်ပေါ့။ဒါတော်တော်စဉ်းစားစရာကောင်းတဲ့စကားပဲအဲ့ဒီစကားကမစင်ကျင်မဲနဲ့ပြောတာ။တော့ကိုယ်တမင်းကိုစားကြတာပါပဲဘယ်သူဖြစ်ဖြစ်ဟုတ်တယ်မို့လားနော်စဉ်းစားကြရတော့တော်တော်ကောင်းပါလေအဲ့တော့မာနဆိုတာယန္တာဖြစ်မှပဲလားအနာဂတ်မှာတောင်းလိုက်ပြီးတော့မာနဟာနှိမ့်ဆက်နိုင်တဲ့အစွမ်းသက်တည်းရှိတယ်။ဒါကြောင့်ပြည်သူမောသူတော်တို့အခြေအနေတိုင်းမှာမာနဆိုတာဖြစ်နိုင်တယ်ဆိုတာလေးလေးပဲနားလည်ဖို့လို့မလို့အခြေအနေကမာနဖြစ်စရာအခြေအနေမဟုတ်ပါဘူးလို့အဲ့လိုတွေ့ရင်တော့မှားမှာဟုတ်လားဘယ်အခြေအနေမျိုးမှမရှိဘူးမာနဟာဖြစ်နိုင်တယ်။ဒါကြောင့်မာနဖြစ်เสียကျုံးလာရင်မာနမဖြစ်အောင်တတိနဲ့စိတ်ကိုကာဝယ်ဆောင်ရှောက်ရမယ်။အဲ့ဒါဦးရှင်တို့ခဏချက်သုံးရ၄ချက်နော်အနှစ်ချုပ်ပြီးတော့ပြန်ပြောမယ်နော်။လောဘဖြစ်ပေါ်ရာရင်မန်လောဘဖြစ်ပေါ်ရာတက်မဲ့မိုးပေါ်ရာအာယုန်တွေတွေ့လာရင်လောဘမဖြစ်ဘူးတက်မဲ့မိုးမှုမဖြစ်ဘူးစိတ်ကိုတတိနဲ့ကာဝယ်ရမယ်။အဲ့ဒါလိုပဲဒေါသဖြစ်เสียအာယုန်ကျုံးလာရင်ဒေါသမဖြစ်အောင်။မောဟဖြစ်เสียအာယုန်ကျုံးလာရင်မောဟမဖြစ်အောင်။မန်တက်ဝင်ကြွားပေါ်ရာအာယုန်ကျုံးလာရင်မန်တက်ဝင်ကြွားမှုမဖြစ်အောင်။မိမိရဲ့စိတ်ကိုသ တတိနဲ့ကာဝယ်ဆောင်ရှောက်ရမယ်တရားလေးကအလုံးကြီးဆုံးတယ်လို့အရင်ထင်တယ်နော်ဘာကိုဆောင်ရှောက်ရမှာလဲဆိုတော့စိတ်ကိုဆောင်ရှောက်ရမယ်ဘာနဲ့ဆောင်ရှောက်ရမှာလဲဆိုတော့တတိနဲ့ဆောင်ရှောက်ရမယ်ဘယ်လိုဆောင်ရှောက်ရမှာလဲဆိုတော့၄မျိုးနော်လောဘဖြစ်ခွဲကြုံရင်လောဘမဖြစ်ဖို့ဒေါသဖြစ်ခွဲကြုံရင်ဒေါသမဖြစ်ဖို့မောဟဖြစ်ခွဲကြုံရင်မောဟမဖြစ်ဖို့မာနဖြစ်ခွဲကြုံရင်မာနမဖြစ်ဖို့အလုံးကြီးဆုံးတဲ့တရားလို့အရင်ထင်တယ်ဟုတ်လားဘောမှာဒါမျိုးလေးတွေကိုဒါကတော့အရင်တို့တွေစိတ်ထဲမှာစွဲနေအောင်မှတ်ထားတယ်နော်အမြဲတမ်းလည်းပဲနှလုံးသွင်းနေတယ်လို့အရင်ထင်ပါတယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားတရားဏိဒန်းထဲမှာကိုပါပြီးသားအတ္တကိုပင်နာတယ်ကိုယ့်ရဲ့အကျိုးစီးပွားကိုတကယ်လိုလားတယ်ဆိုရင်ဒီအချက်၄ချက်ဖြစ်အောင်မလုပ်ရမလို့စောင့်စည်းရမယ်စောင့်ရှောက်ရမယ်တဲ့တတိနဲ့ဟုတ်လားတတိဆိုတဲ့နေရာမှာလည်းပဲအကျေပြောရရင်တော့တတိပဋ္ဌာန်တရားလို့ပြောရမှာပါဟုတ်လားတတိပဋ္ဌာန်တရားကိုရှုမှတ်ပွားများပြီးတော့တွေ့ကြုံနေတဲ့အာယုန်နဲ့အာယုန်နဲ့အာယုန်တွေကလည်းပဲအမြဲတမ်းတွေ့နေတာပဲလေနော်အာယုန်နဲ့ကင်းပြီးတော့ဒီကဓမ္မတို့ဦးဇင်းတို့စိတ်ဆူတာဖြစ်တယ်လား
ဖြစ်ပါ
နော်အာယုန်ကအမြဲတမ်းတွေ့နေတာအဲ့ဒါအိဋ္ဌာယုန်ကောင်းတယ်လို့ထင်ရတဲ့အာယုန်နဲ့လည်းတွေ့ရင်တတိမထားရင်တော့လောဘဝင်လာမှာပဲမကောင်းဘူးလို့ထင်ရတဲ့အိဋ္ဌာယုန်နဲ့တွေ့လာရင်တတိမထားရင်ဘာဝင်လာမှာလို့ဒေါသဝင်လာမှာပဲမောဟကတော့သူကအိဋ္ဌာယုန်ကလည်းဝင်နိုင်တယ်အိဋ္ဌာယုန်ကလည်းဝင်နိုင်တယ်အဲ့ဒါလိုပဲမာနကလည်းပဲအိဋ္ဌာယုန်နဲ့ပတ်သက်ပြီးတော့လည်းဝင်နိုင်တယ်အိဋ္ဌာယုန်နဲ့ပတ်သက်ပြီးတော့လည်းဝင်နိုင်တယ်ဟုတ်လားအဲ့တော့ဒါကိုပြန်ပြီးတော့စဉ်းစားရင်အနေထားတိုင်းမှာတတိထားတရားလိုတယ်ဆိုတဲ့အချက်။နောက်ဘယ်အနေထားမှာတတိကင်းလို့မရဘူးဆိုတဲ့အချက်။တတိကင်းရင်တော့ကင်းတဲ့အချိန်မှာအနေထားတိုင်းကကိုယ်ကိုထိုးနှက်နိုင်တယ်ဆိုတာနားလည်ထားရတယ်။ဟုတ်ရလား။အနေထားတိုင်းကကိုယ်ကိုရန်ရှာနိုင်တယ်၊ဒုက္ခပေးနိုင်တယ်။ကိုယ်ကိုဆိုတာဘာကိုပြောတာ?ဒီစိတ်ကိုပြောတာပါ။ဟုတ်လား။ဒါကြောင့်ဒီစိတ်ကိုအန္တရာယ်ကင်းအောင်အပြစ်ကင်းအောင်ကာဝယ်ရမယ်။ဘာနဲ့ကာဝယ်ရမလို့တတိနဲ့အဲ့တော့၄ချက်ဒီချက်ပြောမယ်ဆိုရင်တစ်လုံးတိုင်းမှာအလွန်ကျေပြန့်တဲ့အဓိပ္ပာယ်ရှိပါတယ်ဟုတ်လားဘာကိုဆောင်ရှောက်ရမှာတော့စိတ်ကိုဆောင်ရှောက်ရမယ်ဘာနဲ့ဆောင်ရှောက်ရမှာတော့တတိနဲ့ဆောင်ရှောက်ရမယ်ဘယ်လိုဆောင်ရှောက်ရမှာတော့လောဘမဖြစ်အောင်ဒေါသမဖြစ်အောင်မောဟမဖြစ်အောင်မာနမဖြစ်အောင်ဆောင်ရှောက်ရမယ်အဲ့လိုမဆောင်ရှောက်အဲ့လိုဆောင်ရှောက်မှလည်းကိုရိုးစည်းဘွားကိုအလိုရှိရာရောက်မယ်ဒါလေးကလည်းပဲတော့ချက်ကြရလို့ထင်တယ်ဟုတ်လားဒါကြောင့်ကိုယ့်ကိုယ်ကိုတကယ်ချမ်းသာခြင်းနဲ့ဆိုရင်တကယ်အကျိုးရှိခြင်းနဲ့ဆိုရင်ရသော်ပြရဲ့ဒေသနာတော့ဘယ်တော့မှမှားတယ်ဆိုတာမရှိဘူးเนาะဒီအလွန်ဆိုးတဲ့အနေဒါလေးမျိုးမဖြစ်အောင်တတိနဲ့စိတ်ကိုကာပဲဆောင်ရှောက်အမယ်ဒါကတော့ဦးဇင်းတို့တိမ်တရားနဲ့တော့မဆိုင်ပါဘူးသို့တော့လူတိုင်းနဲ့တော့ဆိုင်တယ်ဟုတ်ရလားဒါကြောင့်ဦးဇင်းကတရားဟုတ်ပြီဆိုရင်တော့ကိုယ်သဘောကျတာကိုပြောတာပဲเนาะကျန်တဲ့လူသဘောကျတာမကျတာတော့ဒါသူ့ဘိုင်းလူဦးဇင်းကအဲ့လိုတွတ်တဲ့သဘောအများတန်းရှိတယ်အဲ့တော့ဒါကိုယ်နဲ့တိုက်ဆိုင်ရလဲပဲကြိုက်ပေါ်လေဟုတ်လားမကြိုက်ဘူးဆိုရင်လည်းဘယ်တိုက်ဆိုင်မှုရှိပြောရုံပဲရှိတော့တာเนาะအိုင်ထားတော့ထားတော့ထားတော့အဲ့တော့ဦးဇင်းတို့ဒီကနေ့နောက်တခါကြီးဒီကမာကြီးများနောက်တခါကြီးဦးတန်းဝင်းဒီကမာကြီးတို့ဆောတဲ့เนาะအလုံးအခုလိုကောင်းမှုများပြုလုပ်ပြီးတော့ဒါရည်သက်တောင်းချအများတန်းဝေကနေမှနာတရားဓမ္မများနာယူကြတယ်เนาะတိမ်နဲ့ပတ်သက်ပြီးတော့အနေငယ်ဦးဇင်းတို့ပြောခဲ့တယ်အေးနောက်ပြောတာကတော့ဘောရဲ့လက်ကျန်ချိန်မှာအကောင်းမွန်ဆုံးဒီတိုင်းနီးလို့မဆိုနိုင်ဘူးလားဆိုနိုင်ပါလေဒါကြောင့်အားလုံးပေးသက်ပေါင်းသူတော်ကောင်းတို့ဒီဒီနေနီးလေးအတိုင်းမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းဆက်လက်နေထိုင်နိုင်ပြီးတော့နောက်ဆုံးမဉ္ဇဉ်ပူဇဉ်မြင့်နေပါကိုမျက်မှောက်ပြုနိုင်သည့်အထူးမြင့်မြတ်တဲ့စင်ကြယ်တဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ပြုလို့အထောက်အထောဒါနသီလတမာရီပညာကုသိုလ်ကောင်းမှုအစုစုရဲ့အစွမ်းတတ္တိကြောင့်မဉ္ဇဉ်ပူဇဉ်မြင့်နေပါကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စုပြုကြခုံရာတည်း